မြန်မာနိုင်ငံမှာဖြစ်ခဲ့တဲ့ဘာသာရေးအကြမ်းဖက်မှုတွေထဲမှာနောက်ွယ်ကနေမြောက်ပေးခဲ့တာတွေရှိတယ်လို့နိုင်ငံတကာလေးလာမှုတစ်ခုမှတွေးရှိလိုက်ပါတယ်။
Justice Trust အဖွဲ့အနေနဲ့မနစ်ဇူလိုင်လမှာဖြစ်ခဲ့တဲ့မန္တလေးကဘာသာရေးလူမျိုးရေးအကြမ်းဖက်မှုတွေကိုမြန်မာနိုင်ငံကရှေ့နေတွေတက်ကြွလှရှားသူတွေနဲ့အတူသူတေသနပြုခဲ့ရတာကနေအခုလိုတွေ့ရှိလိုက်တာပါ။ဒီအစီရင်ခံစာကိုမြန်မာဘာသာရေးလူမျိုးရေးအကြမ်းဖက်မှုနောက်ွယ်ကလက်များမန္တလေးရုံးရင်းစံခတ်မှုကိုလေ့လာကျက်လို့ခေါင်းစဉ်ပေးထားပါတယ်။ဒီ
Without these gangs, without the instigators, it's unlikely that these riots would have occurred and it's
They
feel that the image of Buddhism has been hijacked and largely because of the 969 movement and the way it's portrayed in the media.
ဒီ
Justice Trust အဖွဲ့ရဲ့လေးလာမှုထဲမှာပဲသူတေသနတွေကိုသူတို့ကြဲကြဲပြတ်မဲ့လှုပ်ထားပြီး မန္တလေးကဘာသာရေးအတီးကြီးအောင်မှာဆိုရင်ရုတ်တရက်သူ့လူလူထားဖြစ်တယ်လို့အပေါ်ယံမြင်နိုင်ပေမဲ့လက်နက်တွေပါတဲ့ဂိုင်းတစ်ခုကမြောက်ပေးခဲ့တာလို့ဒီသူ့တေသနတွေ့ရှိချက်မှာဖော်ပြထားပါတယ်။ဒါအပြင်ဒီမြောက်ပေးတဲ့သူတွေဟာမန္တလေးကလူတွေမဟုတ်ပဲအဝေးတနေရာကနေရောက်လာတာလို့ဒီလေ့လာချက်မှာဆက်ပြီးထောက်ပြခဲ့ပါတယ်။
Justice Trust
အဖွဲ့ရဲ့ဒါရိုက်တာနော်မန်ကဒီပြဿနာမှာတာဝန်ရှိသူတွေကနှိမ်နှင်းဖို့အမိန့်မပေးခဲ့တာကအဓိကပြဿနာပဲလို့အခုလိုထောက်ပြပါတယ်။
The police are not shy about cracking down on what is called disorder when the orders are given. So the fact that they are not cracking down when it's
ဒါပေမဲ့
ဒီ Justice Trust အဖွဲ့ရဲ့လေးလာချက်ထဲမှာပဲမန္တလေးမှာဖြစ်ခဲ့တာနဲ့အရင်ရခိုင်မိထီလာလာရှိုးတို့မှာဖြစ်ခဲ့တဲ့ဘာသာရေးလူမျိုးရေးအကြမ်းဖက်မှုတွေနဲ့ကွာတာရှိခဲ့တယ်။အဲ့ဒါကမန္တလေးမှာကဒေသခံပြည်သူတွေကဒီရုံးရင်းစံခတ်မှုတွေကိုကန့်ကွက်ခဲ့ကြတယ်။လှုံ့ဆော်တာကိုလည်းလိုက်မလုပ်ပဲနေခဲ့ကြတယ်။ဒါကြောင့်မြို့ပြင်ကလာပြီးလှုံ့ဆော်သူတွေဟာဘွားဘွားကြီးပေါ်သွားခဲ့တာပါလို့ထ